ပြီးခဲ့တဲ့တောက်ချနေတုန်းကရခိုင်ပြည်နယ်အတွင်းအေးအေးလက်နက်ကိုင်တွေကရဲသားခီးတဲ့30ကျော်ကိုဖမ်းဆီးခေါ်ဆောင်သွားပြီးနောက်ဒေသအတွင်းမှာစစ်တပ်ဘက်ကနေမီစင်းလင်းရှာဖွေရာတွေလုပ်နေပါတယ်။ဒီအခြေအနေကြောင့်ဒေသခံတွေကြားမှာလည်းစိုးရိမ်မှုတွေတိုးလာပါတယ်။စစ်စင်ကြီးတွေအတွင်းရဲသားပြည်သူတွေရဲ့လုံခြုံရေးကိုကာကွယ်ပေးဖို့ရခိုင်မတ်တွေကတောင်းဆိုနေကြပါတယ်။ပြည်စုံကိုတော့မတ်စုမုံကစူးစီးတင်ပြပေးထားပါတယ်။
ရခိုင်တိုင်းသားလက်နက်ကိုင်တပ်နဲ့မြန်မာဆွေရစစ်တပ်တို့ကြားကာလာရှည်ကြတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တွင်မှာတော့ဘုံခွဲတိုက်ခိုက်မှုတွေရင်းဆိုင်တိုက်ပွဲတွေနဲ့စီးရဲတင်းမာနေစေအနေထားပါဒီလိုမျိုးစီးရဲပြိပခါတွေဖြစ်နေချိန်မှာပဲပြီးခဲ့တဲ့သတင်းပတ်တောက်ကြနေကရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကံကြီးကုန်းအနီးမှာတော့စစ်တွေကိုလာနေတဲ့ရွှေပြည်တစ်ခီးတွေရင်းကိုလက်နက်ကိုင်ဖွဲ့တချို့ကတားဆီးပြီးတော့မိစက်တပ်ဖွဲ့ဝင်တချို့အပါအဝင်ခီးတွေ32ဦးကိုဖမ်းပြီးခေါ်ဆောင်သွားတဲ့ဖြစ်စဉ်ဖြစ်ခဲ့ပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့စစ်တပ်သတင်းမှထုတ်ပြန်ရေးဝင်ရှိတဲ့သူတွေနဲ့အေးရခိုင်တိုင်းသားလက်နက်ကိုင်တပ်ပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့အတည်ပြုချက်မရပါဘူး။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းတာစင်ကတော့မြောက်ဦးမြို့နယ်တွင်မှလက်တလောဖြစ်နေတဲ့တိုက်ပွဲတွေအပါအဝင်မြောက်ဦးမြို့ရဲ့လုံခြုံရေးဖြစ်စီရဲ့အခြေအနေတူတည်ထားသလောက် VOA မြန်မာပိုင်းကိုပြောပြပါပါတယ်
။ကျောင်းကတော့အားတော့ပါဗျာဘိဆက်ကလည်းမသိဘူးခိမ့်သိမ့်ထားတယ်ဆိုတာပေါ့နော်။မြောက်ဦးမှာတော့ဗျာမနေ့ကလည်းပဲတမ်းလို့လှုပ်ရှားစစ်ကြောင်းတွေတော့ဟုတ်ပေါ်ကံတော့ပေါတော့ပြင်လို့ဖြစ်မှာတော့အဲရှိပါတယ်သူတို့လှုပ်ရှားသွားလာနေတယ်လို့လည်းကြားရပါတယ်တပ်ပွဲကတော့မနေ့ကညနေပေါတော့ပြင်ဖြစ်မှာတပ်ပွဲဖြစ်တယ်လို့တော့သတင်းရပါတယ်အဲဒေသခံတွေကတော့သူတို့လုံခြုံရေးအတွက်တော့တာဝန်ရှိတာကအစိုးရမှာပဲတာဝန်ရှိပါတယ်ဆိုတော့အစိုးရကပဲတာဝန်ယူဆောင်ရမှာဖြစ်ပါတယ်အဲ့ဒီကိစ္စက
ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွင်ခီးတဲ့တဲ့ရင်ကခီးသွားရေဖန်ကြီးထိမ့်သိမ့်ခံရတာလို့ဖြစ်စင်နေစစ်ဖြစ်နေတဲ့နယ်မြေတွေထဲမှာတော့တိုက်ပွဲကအရှိန်မရော့သေးလို့ဒေသတွင်းလူမျိုးရေးကစိုးရိမ်စရာအနေထားဖြစ်နေတယ်လို့လည်းရခိုင်ပြည်နယ်ရဲသေးတော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာစောဝေကပြောပါတယ
်ဒီမိဆက်တွေကမင်းမျိုးကပင်ပန်းဆင်းနေလို့ပြောပါတယ်နော်ဆိုတော့အဲ့မင်းမျိုးကပင်ပန်းဆင်းလာတယ်နောက်တစ်ခါအေးချောင်းဝတ်ကအတောင်ရှိတဲ့သူရှိရောက်ပါတယ်ဆိုပြီးကျမတို့အဲ့လိုသတင်းကြားတယ်ပေါ့နော်အဲ့ဒါကတော့ဒီရေတက်မတော်ကပေါ့နော်ခေါ်တော့တယ်ဆိုပြီးတော့ကျမတို့အဲ့လိုပဲသိထားပါရဲ့ရှင်ကျမတို့ဖက်မှာတော့တကယ်ကိုဒီရေတက်တော်မြို့နယ်ဆိုရင်လုံခြုံရေးတော်တော်ကင်းနေပြီပေါ့နော်ပြီးတော့နောက်တစ်ခါတိုက်ပွဲတွေဂျူကြားဂျူကြားဖြစ်တယ်ပုံလုံးသေးတဲ့နေ့ရက်လောက်ကကြောက်တန်းမှာဖြစ်ပါတယ်အနေနဲ့ဘက်ကိုမနေ့တစ်ခါဖြစ်တယ်နေ့လေတစ်ခါဖြစ်တယ်နောက်တစ်ခါတက်မတော်ကကြောက်တန်းကိုပြန်လာပြီးတော့ဒီကြောက်တန်းစာတင်ကြောင်းလာမှနေရာယူတယ်အဲ့ဒီအမင်းအနာမှာရှိတဲ့ပေါ့နော်ကိုဘက်ကအီအီလေးနဲ့တညာလုံးတိုက်ခွေးဖြစ်တာရှိပါတယ်တချို့ကြော်တယ်ဆိုရင်အုပ်ချုပ်ရေးမှုလည်းမရှိဘူးအဲ့တကြောင်ဒီတိုက်ခွေးတွေကြားထဲမှာတော့ဒီလူကြုံကြီးရတော့ပေါ့နော်ကိုမိုးရဲ့ဒေသကိုပဲပို့လို့တောက်ချောက်ရတယ်ရှိတယ်နောက်တစ်ခါရော်တရော်ကိုတက်မတော်ကဝင်လာပြီးဆိုတာနဲ့အဲ့ဒီတက်မတော်ဒီကြောင်ရောက်တာနဲ့ပဲဒေတာခင်ကြေရော်တွေကတော့အမီးအနာရော်ကရော်တွေချောင်းနေကြပါလေ
စစ်ဘေးဒုက္ခတွေတွေ့လဲဆန်းနရိတ်ခါမလုံလောက်မှုတွေနဲ့အထက်ကျုံနေရတယ်လို့လုံကြုံရင်းကလည်းစိတ်မချရတဲ့အနေထားပါဒီလိုခြေနေတွေမှာတော့မတင်ငါမှုတွေနဲ့ဂျွာလုံးကျုပ်ဖမ်းဆီးစစ်ဆေးတာတရားစွဲဆိုတာတွေရှိနေတဲ့အတွက်ဂျွာသားတွေကဘေးလူရာကိုတင်းချောင်းနေရပြီးရသေးတော်ဘက်မှာလည်းစစ်တပ်ရေးရင်တွေတိုက်ခိုက်ခံနေရတဲ့အနေထားဖြစ်နေပါတယ်ဒါကြောင့်နယ်မြေတွင်းမှာတော့ခီးသွားလာရေးအခြေအနေကလုံကြုံစိတ်ချရမှုမရှိတာကြောင့်စိုးရိမ်ရပါတယ်လို့ရခိုင်မက်ဒေါက်ကင်ဆော်ဝီကပြောပါတယ်
အဲ့တော့ကျမတို့အခုရခိုင်ပြည်နယ်မှာပေါ့နော်စစ်ကွေးတွေဖြစ်တယ်တိုက်ကွေးတွေဖြစ်တယ်အဲ့တော့ဂျာမာရေစာပင်ဖြစ်တဲ့ပြည်သူတွေကဒုက္ခရောက်ရတယ်နောက်တစ်ခါအခုကလည်းလုံခြုံရေးတိုက်လာဆိုရင်အများအားနေတယ်မိမိကိုယ်ကိုမိမိစောင့်ထားရတဲ့အချိန်ရောက်နေပါတယ်ဒီစံတရားနဲ့ဖန်ဆီးမှုတွေပေါ့နော်ရှိနေသေးတယ်။အပေတဲ့လူတွေကလည်းပြောတော့တာလည်းရှိတယ်။အဲ့တော့အဓိကကတော့ကြောက်တန်းဖြစ်စိတ်မှဖြစ်တော့တာကိုလူတိုင်းကကြောက်ကြပါတယ်။အခုလိုဒီတိုက်ခွေးတွေဖြစ်တာကနှစ်ဖက်တိုက်ခွေးကိုကျမတို့မပြောလိုပါဘူး။အာသူသေးပူသေးဒါကတိုက်ကြတာနော်။အဲ့ဒီကြောက်ကျမတို့ကတော့ဒီအဓိကကဂျာကပေါ့နော်မြေစာပင်ဖြစ်တဲ့ပြည်သူတွေကတော့ဒီနေရာမှာမနေဖို့အတွက်ကျမတို့တောင်းဆိုလိုပါတယ်။သူတို့တွေဒုက္ခမရောက်ဖို့အတွက်ကျမတို့ကတော့နှစ်ဖက်စလုံးကိုတော့တောင်းဆိုလိုပါရဲ့ရှင
်။တိုင်းသားလက်နက်ကိုင်တပ်အေအေနဲ့မြန်မာဆွေရစစ်တပ်တို့ကြားတိုက်ပွဲတွေအတွေ့တောက်ဆုံးသူအရသာဥယျာဉ်ပို့တွလာသလိုနေမြေကမတည်ငြိမ်သေးတဲ့အတွက်နေရဲဆုံးခွာထွက်ပြေးသူဒုက္ခတွေတွေဟာနေရဲရင်းကိုပြန်နိုင်ရေးမရေမရာဖြစ်နေစေအနေထားဖြစ်ပါတယ်အခုချိန်ထိတော့စစ်ဘေးဒုက္ခတွေဥယျာဉ်ပေါင်း9000အထိတိမ်းရှောင်နေကြရတဲ့အနေထားဖြစ်ပါတယ်ရှင်